တော်ရရှိမြခင်ဗျာခရိယန်တယောက်ခရိယန်ခေါင်းဆောင်တယောက်သင်းဟုတ်တရားဟောဆရာတစ်ပါးလွဲမှားနေတာများတွေ့ရင်ဒီကနေ့ခရိယန်တွေအနေနဲ့သူဟာယေရှုခရစ်တော်အဖြစ်ငါနဲ့ညီကိုတော်ဆက်တယ်ဆိုပြီးသတိပေးနှိုးဆော်တာမျိုးများရှိပါသလားသူတစ်ပါးကိုမစီရင်မစစ်ကြောနဲ့တွားပြီးမပြောနဲ့သူနဲ့ဖျားသခင်နဲ့ပဲဆိုင်တယ်ဆိုပြီးလစ်လူရှုဥပက္ခပြုတတ်ကြပါတယ်ဒါဟာမှန်ကန်ပါသလားတမန်ကျန်ကဘယ်လိုဆိုထားသလဲဆိုတာတွေ့ရမှာဖြစ်တဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်တမန်ကျန်ရဲ့ဓမ္မသစ်ကျမ်းပိုင်းထဲကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်25နဲ့26တို့ကိုဒီကနေ့သင်သိရသောတမန်ကျန်စီစဉ်မှာလေ့လာမှာဖြစ်ပါတယ်။လှည့်ပြားတဲ့သူတွေရှိနေတဲ့အကြောင်းကိုစာနဲ့ရေးပြီးပေးလိုက်တဲ့အထိခရိယန်ညီကိုမောင်နှမချင်းအပေါ်မေတ္တာစိတ်မေတ္တာမှန်ကိုထားရှိတဲ့အကြောင်းရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်25နဲ့26တို့ကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြထားပါတယ်။
သင်ပြရသောသမာကျမ်းရဲ့တောကြရှင်မိတ်ဆွေအပေါင်းတို့ခင်ဗျာအလင်းတရားဖြစ်တော်မူသောဘုရားသခင်ချစ်ချင်းမေတ္တာဖြစ်တော်မူသောကယ်တင်ရှင်ဤယုံကြည်သူသားသမီးများနားဆင်ရန်အတွက်မိသားစုဩဝါဒစာဆောင်ကြီးအဖြစ်ကျွန်တော်မိတ်ဆွေတို့အတူတကွကြားနာနေရပါသောရှင်ယောဟန်ဩဝါဒစာဆောင်ပထမစာဆောင်ဟာဖြင့်မိသားစုဩဝါဒပြီးပြီးအဖအီတန်ရှင်းရအိမ်တော်မှာကျွန်တော်ရဲ့အသင်တော်ကျွန်တော်ရဲ့ယုံကြည်သူတဦးချင်းတို့ရဲ့ဘဝအသီးအသီးတို့ကိုကတိရှင်သခင်ခရစ်တော်ဤဒေသနာ၌သာလျှင်တည်နေကြပါ။အဲ့ဒီလိုသမာတရားဖြစ်ပါသောနှုတ်ကပတ်တော်ဒေသနာဤလမ်းညွှန်ချက်အတိုင်းတည်နေကြမယ်ဆိုရင်ပါတော်ခရစ်တော်၌၎င်းခမည်းတော်၌၎င်းတလုံးတော်ဝသည်တည်နေကြရမှာသာဖြစ်တယ်ဆိုတဲ့ဖော်ပြချက်နဲ့ကျွန်တော်တို့ကိုနောက်ဆုံးသင်ခန်းစာအရာဩဝါဒပြုသွားခဲ့ပြီဖြစ်ပါတယ်။ဟုတ်ပါတယ်။ပြီးခဲ့တဲ့သင်ခန်းစာဖြစ်တဲ့ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်23နဲ့24ဟာအခုလိုဖော်ပြသွားခဲ့ပါ रे သားတော်ကိုညှင်းပယ်သောသူမည်သည်ကခမည်းတော်ကိုမသိသားတော်ကိုဝန်ခံသောသူမည်သည်ကခမည်းတော်ကိုသိ၏ထို့ကြောင့်တင်တို့သည်ရှေးဦးစွာကပင်ကြားရသောဒေသနာကိုတင်တို့၌တည်စေကြလောထိုဒေသနာသည်တင်တို့၌တည်လျင်တင်တို့သည်သားတော်၌၎င်းခမည်းတော်၌၎င်းတည်ရကြလိမ့်မည်တဲ့ဒါနဲ့ပတ်သက်ပြီးတော့ခရစ်တော်ကိုမသိမသာကလေးပဲဖြစ်ဖြစ်သိသိသာသာပဲဖြစ်ဖြစ်နှီးမျိုးစုံနဲ့တော်လှန်ကြရဲဆရာဟာကနဦးအသင်းတော်တို့စတင်မွေးဖွားတဲ့အချိန်မှပြီဒီကနေ့ဒီအချိန်ကျွန်တော်အချိန်ကာလစီတို့တိုင်အောင်မိဆာအယူဝါဒများအဖြစ်တည်နေစေဖြစ်ပါတယ်ဒါတွေကိုအသင်းတော်ဤသမိုင်းဦးဖခင်တမန်တော်ကြီးအပေါင်းတို့ဟာကြိုတင်ရှုမြင်သုံးသပ်ခဲ့ကြရုံသာမကပြင်းထန်စွာနဲ့ကြိုတင်တိုက်ပွဲဝင်ရင်းနဲ့ဒီဩဝါဒတို့ကိုပြုခဲ့ကြတာပဲဆရာကလေကျွန်တော်မိတ်ဆွေတို့အနေနဲ့သိခဲ့ကြရပြီပါပြီအခုအပိုင်းကလေးကိုရောက်တဲ့အခါကျတော့ကျွန်တော်အထူးသင်ခန်းစာရယူမိတဲ့အချက်တစ်ခုပေါ်လာပါတယ်အဲ့ဒါကတော့တခြားမဟုတ်ပါဘူးကျွန်တော်ဟာသင်သိရသောသမာကျမ်းရဲ့သင်ခန်းစာတွေကိုသာကြည်ကြည်ညံ့ညံ့ခံယူနိုင်ခဲ့ပါတယ်ဆိုတဲ့မိမိကိုယ်ကိုမိမိယုံကြည်မှုအပြည့်အဝရှိမယ်ဆိုရင်အဲ့ဒီလိုယုံကြည်မှုအပြည့်အဝရှိသူမိတ်ဆွေတို့အဖို့ဆိုရင်ကတိရှင်သခင်ခရစ်တော်ကိုယုံကြည်ဖို့ဆိုတဲ့အဆင့်ဟာပြောနေဖို့တောင်လိုတော့မယ့်အဆင့်တစ်ခုမဟုတ်တော့ဘူးဆိုတဲ့အချက်ပါမှန်ပါတယ်မိတ်ဆွေအပေါင်းတို့ခရစ်တော်သည်ဟူသောကတိရှင်ဟာလောကဤကတိရှင်အဖြစ်လူသားတိကိုခံယူခဲ့တယ်ပြီးတဲ့နောက်လူဘဝအသက်တာမှာအမှုတော်ကိုသူဟာပြင်းပြင်းထန်ထန်ထမ်းဆောင်ပေးခဲ့ပြီးတဲ့နောက်ကားတိုင်းတော်ပေါ်မှာအသက်တော်ကိုစွန့်ပြီးတော့လူသားတို့အတွက်အပြစ်မှရွေးနှုတ်ကတိတော်မူခြင်းအမှုကိုပြုတော်မူခဲ့တယ်ဤတဲ့နောက်မှာတော့သင်းကြိုခြင်းကိုခံယူပြီးသုံးရမြောက်သောနေ့မှာထမြောက်တော်မူခြင်းအဖြစ်လူသားအပေါင်းတို့အတွက်သာဝရအသက်ရှင်ခြင်းအမွေကိုလက်တွေ့ပေးခဲ့တယ်။ယခုအချိန်မှာကောင်းကင်ဘုံဤဖျားသခင်ပလင်တော်ပေါ်မှာစိုးစံရင်းနဲ့ကယ်တင်ခြင်းအမှုကိုချပေးလျက်ရှိနေခဲ့တယ်ဆရာတွေ့ကိုကျွန်တော်တို့ဟာအထူးအဆန်းလိုပါဇက်အဟောင်းသားကြီးဟပြီးတော့နားထောင်ပြီးယုံဖို့ကြိုးစားရမယ့်အဆင့်မျိုးတည်းမကနောက်ထပ်အဆင့်တိုးတက်ခဲ့ပြီးဖြစ်ပါ၍ယုံကြည်အပ်သောသခင်နှင့်အတူတည်နေဖို့သာလျှင်ပို၍အာယုံဆက်ရမယ့်အချိန်ပဲရောက်နေပြီလို့ကျွန်တော်ယင်တဲ့မှာခံစားမိပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။နှုတ်ကပတ်တော်သည်လေလူသားတိအဖြစ်ကိုခံယူ၍ဂျေဇုတော်နှင့်၎င်းတစ္ဆာတော်နှင့်၎င်းပြည့်စုံလျက်ငါတို့တွင်တည်နေတော်မူသည်ဖြစ်၍ခမည်းတော်၌တပါးရီသောသာတော်ဤဘုန်းကဲ့သို့သူဤဘုန်းတော်ကိုငါတို့သည်မြင်ရကြပြီ။ယောဟန်သည်ထိုသခင်၏အကြောင်းကိုသက်သေခံ၍ကြွေးကြော်သည်ကားငါနောက်ကြွလာသောသူသည်ငါမရှိမီရှိနှင့်သည်ဖြစ်၍ငါတည်းသာ၍ကြီးမြတ်သည်ဟုငါဆိုရ၌ ထိုသူကိုဆိုလိုသည်ဟုသက်သေခံလေ၏ထိုသူ၏ပြည့်စုံခြင်းမှလည်းကျေးဇူးတော်တပား၌ထက်ဆင့်၍ကျေးဇူးတပားကိုငါတို့ရှိသမျှသည်ခံရကြပြီအကြောင်းမူကားပြည့်ညတ်တရားတော်ကိုမောရှိလက်တွင်ပေးတော်မူ၏ကျေးဇူးတရားနှင့်သစ္စာတရားမူကားယေရှုခရစ်အဖင်ဖြစ်သည်ဘုရားသခင်ကိုအဘယ်သူမျှမမြင်စဖူးတော်လေခမည်းတော်၏ရင်ခွင်၌ရှိသောတပားရီသောသားတော်သည်ဘုရားသခင်ကိုထင်ရှားစေတော်မူပြီမိတ်ဆွေတို့တတ်ရှင်းအပေါင်းတို့ကျွန်တော်တို့ဟာကက်တင်ရှင်သခင်ခရစ်တော်ရဲ့ဘုန်းတော်ထင်ရှားခြင်းနဲ့ပတ်သက်ပြီးတော့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး1အတွင်းမှာအထက်ပါအတိုင်းကြားနာခဲ့ကြပြီဖြစ်ပါတယ်။အဲ့ဒီအချက်ကသားတော်ခရစ်တော်သည်ဘုရားသခင်ကိုထင်ရှားစေသည်ဆိုတဲ့အချက်ဟာဘုရားသခင်သည်လူသားတိကိုခံယူခြင်းအဖြစ်သူ့ကိုလူသားတို့သိကြွအောင်ထင်ရှားအောင်လုပ်ခြင်းဖြစ်တယ်။ထင်ရှားပြီးဖြစ်နေသောဒီသခင်ကိုယုံကြည်ပြီးဆိုတာနဲ့လေလောကရနှင့်လူသားတို့ကိုပိုင်ပအုပ်ဆိုးတော်မူသောအဖဖျားသခင်နှင့်ကျွန်တော်တို့အတူတကွမိသဟာယဖွင့်နိုင်ကြပြီတလုံးတဝသည်တည်နေနိုင်ကြပြီဆရာဟာအထူးဆိုဖွဲ့နေစရာမလိုတော့ဘူးလို့ပဲကျွန်တော်တို့အနေနဲ့အလေးအနက်ယုံကြည်မိပါတယ်တင်တိရသောသမချမ်းရဲ့မိတ်ဆွေတို့တတ်ရှင်းအပေါင်းတို့ဒီကနေ့အသက်ရှိရှုပြီးတော့တိုးဝင်သွားရအောင်တဲ့သင်ခန်းစာရဲ့အစကတော့အခုလိုဖြစ်ပါတယ်ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်25ငါတို့အားပေးတော်မူသောဂတိတော်မူကားထာဝရအသက်ကိုဝန်ခံတော်မူသောဂတိတော်ပေသည်ပြတ်သားလွန်လှတဲ့ဖော်ပြချက်တစ်ခုပဲလို့ကျွန်တော်ကောင်းစွာသဘောပေါက်နားလည်ခံစားနိုင်ပါ रे ဘုရားသခင်နှင့်၎င်းကယ်တင်ရှင်သခင်ခရစ်တော်နှင့်၎င်းတည်ရှိတည်နေပြီဖြစ်တော်သူတနည်းအားဖြင့်နှုတ်ကပတ်တရားတော်အားဖြင့်အသက်ဘဝသို့ရောက်ရှိနှင့်ပြီးသူအဖို့ပေးသနာထားတော်မူတဲ့ဂတိတော်ဟာတစ်ခုတည်သောဂတိတော်ပဲထာဝရအသက်ကိုဝန်ခံသောဂတိတော်တဲ့ကဲအဲ့ဒီလောက်ကြီးမားတဲ့ဂတိတော်ကိုလက်ခံပြီးပြီဆိုပါတော့ဒီကနေ့ညပဲဖြစ်ဖြစ်နောက်တနေ့မနေ့ပဲဖြစ်ဖြစ်နောက်အနှစ်40ကြာမှပဲဖြစ်ဖြစ်ဒါမှမဟုတ်ရင်လည်းနောက်အနှစ်50ကြာမှပဲဖြစ်ဖြစ်ကြာပြီးတော့မှကျွန်တော်ယုံကြည်သူတွေသေကြမယ်ဆိုပါတော့ကျွန်တော်သေမယ်ဆိုပါတော့ဒါမှမဟုတ်ရင်မိษွေသေမယ်ဆိုပါတော့ဒါထာဝရအသက်ကတော့သေတာလုံးဝမဖြစ်နိုင်ဘူးမြေကြီးသားမှုမြေအောက်ကိုသွားဖို့သေတာသာလျှင်ဖြစ်ရလိမ့်မယ်တခုတည်းသောဂရိတော်ကြီးကတော့ထာဝရအသက်တဲ့မပြတ်မကွက်ကိုခံကိုခံစားရမယ်ဂရိတော်ပါနော်ဒါကိုမိဆာဝါရနဲ့အန်တီခရစ်ကိုသာသွားပြီးအလေးမပြုကြနဲ့ဘယ်တော့မှမဆုံးရှုံးစေရဘူးဒါကိုအလေးအနက်ဖော်ပြလိုက်တာပဲဖြစ်ပါလေငါတို့အားပေးတော်မူသောဂရိတော်မူကထာဝရအသက်ကိုဝန်ခံတော်မူသောဂရိတော်ပေသည်ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်26သင်တို့ကိုလှည့်ပြားသောသူတို့၏အကြောင်းကိုဤသို့သင်တို့အားငါရေး၍ပေးလိုက်၏သင်တို့ကိုလှည့်ပြားသောသူတဲ့အင်္ဂလိပ်ကတော့ seduce ဆိုတဲ့ဝါဟာရကိုသုံးထားပါတယ်မြှူဆွေတယ်ဆိုတဲ့သဘောတည်းရောက်ပါတယ်ဘယ်နေရာကနေမြှူဆွေတယ်လဲဆိုတော့တမာတရားဖြစ်တဲ့ truth ကနေပြီးတော့လမ်းလွှဲအောင်မြှူဆွေခြင်းပဲဖြစ်ပါတယ်ကျွန်တော်ကအဲ့မြှူဆွေတယ်မြှူဆွေတယ်ဆိုတဲ့စီဂျူးစရာကိုဘာသာပြန်စာရေးဆရာတယောက်ဘဝမှာတခြားအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့မကြာခဏတွေ့ရပါတယ်။အဲ့ဒီစီဂျူးစရဲ့ဝေါ်ဟာရကိုတခြားအင်္ဂလိပ်ဘာသာနဲ့အသုံးပြုတာတွေအမြောက်အများကိုအကျဉ်းဖန်များစွာကြုံရတဲ့သဘောပါ။ဟုတ်ပါတယ်။စီဂျူးစလုတ်တယ်ဆရာဟာညဉ့်ညမ်းတဲ့ရှုထောင့်ကပဲသုံးသပ်ပြီးတော့အခုကျမ်းပိုင်းမှာအင်္ဂလိပ်လိုစီဂျူးစလုတ်တယ်ဆရာကြီးကိုသုံးမှသုံးသင့်ရဲ့လားလို့ကျွန်တော်အုံနောက်ထဲမှာတွတ်ပြီးတော့စဉ်းစားမိပါတယ်။ဘာဖြစ်လဲဆိုတော့ဒီစီဂျူးစရဲ့ဝေါ်ဟာရကိုကျွန်တော်ရဲ့အုံနှောက်ထဲမှာစဉ်းစားမိသည်ခံယူထားမိသည်ကျွန်တော်သိမကြိုက်လို့ဖြစ်ပါတယ်။ဒါပေမဲ့စိတ်စိတ်တွေးတောလိုက်တဲ့အခါကျတော့မှရုပ်လောကမှာပင်ဖြစ်စီဝိညာဏလောကမှာပင်ဖြစ်စီဒီလောကနှစ်ဌာနစလုံးမှာဒီစီဂျူးစလုတ်တယ်မြှူဆွေတယ်ဆိုတဲ့ဝေါ်ဟာရဟာတူပြိုင်ရှိနေသောဝေါ်ဟာရတူပြိုင်အမှန်တကယ်လဲစီဂျူးစလုတ်ချင်းဆိုတာတွေဟာရှိနေတာပဲ။ဆန်းလဲမဆန်းလှဘူးအကုန်ယုံညံ့တာကြီးပဲဒါပေမဲ့အဲ့ဒီရေရုံညံ့ညံ့အပြော့ဆွဲဆွဲမှုမြှူဆွဲမှုနောက်ကိုပဲအားနဲ့တက်တဲ့ဇာတိပဂိလူသားတို့ဟာလိုက်နာတတ်ကြတယ်ကြိုက်တတ်ကြတယ်သဲကြီးကြိုက်ဖြစ်တတ်ကြတယ်ဆိုတာကိုတွေးမိရင်လည်းသွားပြီးတော့ပြုံးမိပါတယ်အချိန်ထဲမှာပဲမနေ့တနေ့ကအဖွဲအစည်းတစ်ခုကနေပြီးတော့သူတို့မဂ္ဂဇင်းမှာသုံးဖို့ဆိုပြီးတော့ဟာဖတ်ဆန်ဆန်ဝတ္ထုတပုတ်လာတောင်းတဲ့အခါကျတော့အာဒံရေအေဝရေစာဒံရေဆိုတဲ့ဝတ္ထုဆောင်ပါကလေးကိုကျွန်တော်ရေးပြလိုက်တာကိုလည်းဖြတ်ခနဲသွားပြီးသတိရမိပါလေ။အဲ့ဒီအာရန်နဲ့အေဝါတို့ကိုအဖဖျားသခင်ကနေပြီးတော့မင်းတို့ကြံတဲ့အသီးအနှံတွေအပင်တွေအကုန်လုံးစားလို့ရတယ်နော်။ဒ ဒါပေမဲ့ဒီအေဒင်ဥယျာဉ်အလေကအပင်ကိုတော့မစားနဲ့အဲ့ဒီလိုအဖဖျားသခင်ကမစားနဲ့အပြစ်ဒဏ်အရသေရစေလိမ့်မယ်ဆိုတော့အချိန်ကျမှပဲအဲ့ဒီအေဒင်ဥယျာဉ်အလေကတားမြစ်ထားသောအပင်ကြီးအရွက်စိမ့်စိမ့်ဖားဖားကြီးတွေကြားထဲကနေပြီးတော့အယောင်နီတီတီနဲ့အသီးကြီးတွေဟာဒီလူသားတွေအတွက်ပို့ပြီးတော့စားခြင်းစပွဲဖြစ်လာရတယ်အဲ့ဒီချိန်မှာမွေဖြစ်နေတဲ့စာရန်ဟာအေဝါကိုအရင်လာပြီးတော့မြှုပ်ဆွဲတယ်။မြှုပ်ဆွဲတာကလည်းပညာသားအင်မတန်ပါတော့ငကိုကလေးကအာနေနေသူလူမိမ့်မဟာကိုတိုင်စာရန်အတိုင်ရောင်ပေါင်းပြီးတော့အတွန့်ကလေးတက်ဇီစာကလေးချဲ့ပြီးတော့စာရန်နဲ့တပားတဲ့ကြလောက်အောင်ကလိန်ကကြစ်ဖြစ်သွားရတယ်ဆရာတွေ့ကိုဖြူးဖြူးဖြတ်ဖြတ်သွားရောက်စဉ်းစားမိခြင်းဖြစ်ပါတယ်။ဒါကိုကပ္ပဥကျန်အခန်းကြီး3အငယ်1မှ3အတွင်ကျွန်တော်ကိုးကားတင်ပြပါရစေ။မွေသည်ထာဝရအရှင်ဘုရားသခင်ဖန်ဆင်းတော်မူသောမြေတရိတ်ဆန်တကားတို့တည်းလိမ္မာသည်ဖြစ်၍မိမအားသင်တို့သည်ဥယျာဉ်၌ရှိသမျှသောအပင်တို့၏အသီးကိုမစားရဟုဧကံစင်စစ်ဘုရားသခင်မိန့်တော်မူသလောဟုမေး၏မိမကလည်းငါတို့သည်ဥယျာဉ်၌ရှိသောအပင်တို့၏အသီးကိုစားရသောအခွင့်ရှိ၏ဥယျာဉ်အလယ်၌ရှိသောအပင်၏အသီးကိုကသင်တို့သည်မကင်မစားဘဲနေကြလောသို့မဟုတ်သေမည်ဟုဘုရားသခင်အမိန့်တော်ရှိသည်ဟုမွေအားဆို၏တဲ့မိတ်ဆွေအပေါင်းတို့မွေကလိန်တယ်လူမိမ့်မကကောက်တယ်ဘယ်နဲ့လုံးလဲတကယ်တော့ဘုရားသခင်ကအပင်တပင်တဲကိုသာတာထာမှန်သိပါရဲ့နဲ့မွေဟာဘယ်လိုသွားမေးတယ်လဲဆိုတော့အပင်တွေအလုံးကအသီးတွေကိုမစားရဘူးဆိုတာဟုတ်သလားဆိုပြီးတော့မရှုပ်ရှုပ်အောင်သွားပြီးတော့မှုပြစ်လိုက်တယ်လှုပ်လိုက်တယ်အဲ့ဒီအချိန်မှာလူမိမ့်မာကလည်းညူတူတူကညော့တော့တော့စာရန်ဘက်ကိုစိတ်ညှို့ပြီးတော့ယင်းနေပါလေဆုတ်သွားတဲ့ပုံမျိုးနဲ့ဘုရားသခင်ကပြောတာကတော့မကင်ရဘူးမစားရဘူးတဲ့အဲ့ဒီလိုအပူစာရကိုသွားပြီးတော့ပြောလိုက်တယ်အမှန်ကတော့အဖဘုရားသခင်ကမကင်ရဘူးလုံးဝမပြောပါဘူးမစားရဘူးလို့သာပြောထားခြင်းဖြစ်ပါတယ်မကင်ရလို့အရှင်းမတားမြစ်ခဲ့ပါဘူးအဲ့ဒီလိုအပေါ်စာသားတွေလှုပ်လိုက်တာနဲ့တပြိုင်နက်တည်းလေးပဲဒီမိဆာစာရန်ဟာဒီမိမကတော့သူ့ဘက်ကိုပါပြီဆိုပြီးတော့ဆက်ပြီးတော့မြှူဆွေတော့တာပဲဆိုတာကိုကျွန်တော်တို့သတိရမိဖို့အထူးပဲလိုအပ်လာပါတယ်ဟုတ်ပါတယ်အဲ့ဒါဟာစီဂျူးစ်လုပ်တာမြှူဆွေတာပါပဲတမာတရားဘက်ကနေကောင်းကောင်းကြီးလမ်းလွဲသွားစီနိုင်ပါတယ်ကြောက်ခမန်းလိလိဖောက်ပြန်ပျက်စီးသွားစီလိမ့်မယ်လို့လေအခိုင်အမာကျွန်တော်တို့ကိုသတိပေးလျက်ရှိနေပါတယ်ဟုတ်ပါတယ်ဒီအသီးကိုသွားစားလိုက်တာနဲ့ပဲလောကရန်သိချင်းဆင်းရဲဆိုတာဘုံဘုံနဲ့နဲ့ရောက်လာတာပဲမဟုတ်ဘူးလားမိတ်ဆွေတို့တတ်ရှင်းအပေါင်းတို့ရိမ့်ညွဲ့ပါလျာအပြစ်သားဆိုတဲ့စကားကိုကျွန်တော်မကြာခဏသုံးဆွေးလို့ရှိပါတယ်နော်အဲ့ဒီရိမ့်ညွဲ့ပါလျာကျွန်တော်များတို့နဲ့လိုက်ဖက်ညီအောင်စာရမဏတ်ဟာအစဉ်တစိုက်မြှုပ်ဆွေတတ်တယ်ဆန့်ကျင်ဘက်နီးနဲ့မဟုတ်ပါဘူးကျွန်တော်တို့အကြိုက်ကလေးတွေနဲ့ပါအဲ့ဒီအတိုင်းပဲစီဂျူးစ်လုပ်တတ်တယ်ကျွန်တော်တို့အားနေချက်ကလေးကိုနှိုက်ပြီးတော့ညောပြီးတော့သုံးတတ်တယ်ဆက်ခနဲ့အင်အားသုံးပြီးတော့ဆွဲမယ်ကြီးမှတ်လို့မရနိုင်ပါဘူးဒါကိုတမန်တော်ကြီးကတော့လှည့်ပြားတယ်လို့ဒီအပိုင်းမှာသုံးလိုက်ခြင်းပဲဖြစ်ပါတယ်မိတ်ဆွေတို့တတ်ရှင်အပေါင်းတို့သာဝရအသက်ကိုဝန်ခံတော်မူသောဂတိတော်ကိုခရစ်တော်ထံမှရယူပြီးပြီပဲဥစ္စာဘာတွေနောက်ထပ်အဲ့ဒီတစ်ခုတည်းသောဂတိသစ္စာတရားကိုအပူဆောင်းပြီးတော့များအကျယ်တဝင့်တို့ရှင်းလင်းချက်တို့အ내ဖွင့်ကြမ်းတို့တခြားတခြားတူလီမုတ်ဆာအတွေ့အခေါ်တို့ထပ်ပြီးတော့ဆောင်းเสียလို့အောင်မှာလေလို့ရှင်ယောဟန်ကဒီအပိုင်းမှာကျွန်တော်တို့ကိုအလေးအနက်သတိပေးလိုက်တယ်နဲ့လေအတူတူပဲလို့ကျွန်တော်ခံယူပါတယ်။ကျမ်းငယ်နှစ်ပိုက်စလုံးကိုစူးစီးပြီးတော့ကြည်ပါ။ငါတို့အားပေးတော်မူသောဂတိတော်မူကားသာဝရအသက်ကိုဝန်ခံတော်မူသောဂတိတော်ပေသည်။သင်တို့ကိုလှည့်ပြားသောသူတို့၏အကြောင်းကိုဤသို့သင်တို့အားငါရေး၍ပေးလိုက်၏တဲ့ရှင်းရှင်းကလေးဒါကိုနောက်ထပ်အတိတ်ပဲဖွင့်ဆိုရမယ်ဆိုရင်တော့လှဲ့ပဲ့နေတာ ड़ी အပြော့ဆွဲဆွဲနေတာ ड़ी ကပ်ဖိုးခက်ပဲ့စင်ကျင်သုံးသက်နေရတာ ड़ी ဘာစုဘာမှမလိုပါဘူးကွယ်ဆိုပြီးတော့တမန်တော်ကြီးရှင်ဟန်ပြောလိုက်တယ်နဲ့လည်းအတူတူပါပဲကဲဒီဖြစ်စဉ်အပေါင်းတို့ဟာပြန်ပြီးတော့လေ့လာကြည့်တမန်တော်ကြီးရှင်ယောဟန်ရှင်ပေတရုရှင်ယာကုပ်တို့ခင်မှာကလေးကရှိနေပြီဆိုရင်အခုနောက်ထပ်နှစ်ပေါင်း2000သမိုင်းကိုကြော်ဖြတ်လာရတဲ့ကျွန်တော်အသင်းတော်တွေအဲ့ဒီကနဦးအမွေဇိုးကြီးတွေကြားတဲ့ကနေအခုလိုရှင်သန်ရက်တည်နေနိုင်တာဟာဘလောက်ကျေးဇူးတော်ကိုချီးမွမ်းဖို့ကောင်းတယ်လေဆရာကမိษွေတို့စဉ်းစားတာကြည်ကြပြီတော့ဟုတ်ပါတယ်တိ3ပါးတစုဖြစ်တော်မူသောအဖဖျားသခင်ဤကျေးဇူးဂုံတော်ကိုချီးမွမ်းဖို့လိုအပ်လာပါတယ်ဒီကျေးဇူးတော်ရဲ့ရုတ်တရက်လက်ဆောင်အမွေကတော့အခုကျွန်တော်ရဲ့နှုတ်ကပတ်တော်ကျမ်းစာအုပ်ကြီးပဲပေါ့။သက်မဲ့စာလုံးတွေပါဝင်တယ်လေ။ ဒါမဲ့အဲ့သက်မဲ့စာလုံးတွေရဲ့နောက်မှာတော့တန်ရှင်သောဝိညာဉ်တော်ဥဆောင်နေလေရဲ့ကဘာပေါ်မှာဘာသာစာပေပေါင်း2000လောက်နဲ့တကွပန်းပေါင်းမရေမတွက်နိုင်လောက်အောင်ဒီစာအုပ်ဟာထုတ်ဝေရတာဖြစ်တယ်ပြက်လက်သွားတယ်ဆိုတာသမိုင်းမှာတခါမှမရှိကဘာပေါ်မှာရောင်းလို့အကောင်ဆုံးလူသုံးအများဆုံးစာအုပ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ်နှစ်ချက်အနေနဲ့ကတော့အဲ့ဒီနှုတ်ကပတ်တော်မှာဝိညာဉ်တော်သွန်သင်တဲ့အတိုင်းရေးသားပေးခဲ့ရပါသောလူပုဂ္ဂိုလ်ရှေးသန့်ရှင်းသူကြီးများကိုလေကျွန်တော်တို့ကျေးဇူးတင်ဖို့လိုတယ်သုံးအချက်အနေနဲ့ကတော့နှုတ်ကပတ်တော်ကပြီးတဲ့အသက်အလင်းလံခရီးတို့ကိုကြကြနာနာဖြောင်းဖြောင်းမတ်မတ်ရယူခံစားပြီးတော့ကျွန်တော်ရဲ့အသင်းတော်တွေကိုတိဆောက်ပေးသွားခဲ့သူဘိုးဘေးယုံကြည်သူများရဲ့ကျေးဇူးဂုဏ်တော်များကိုလည်းချီးမွမ်းရမှာသာဖြစ်ပါလေမိတ်ဆွေတို့တတ်ရှင်းအပေါင်းတို့အဲ့ဒီကြားမှာကျေးဇူးတော်ကိုဝင်ပြီးတော့ကန့်လန့်တိုက်တက်တဲ့လှဲ့ပြားသောသူတို့၏အကြောင်းဆိုတာများကိုတော့ကျွန်တော်ယုံကြည်သူအသင်းတော်ဟာအထူးသတိပြုကြရလိမ့်မယ်ကျွန်တော်ပြောခဲ့တဲ့အတိုင်းပဲလှဲ့ပဲ့နေတာ ड़ी မြူဆွဲနေတာ ड़ी အပြော့ဆွဲဆွဲနေတာ ड़ी ကပ်ဖိုးကပ်ဖက်လုပ်နေတာ ड़ी ဟာဘာ ड़ी လဲခရစ်တော်ဆန့်ကျင်ရေးသမားအန်တီခရစ်ဤလက်ဝေကံမှန်သမျှအကုန်လုံးအကျုံးဝင်သွားပါတယ်ကျွန်တော်ပွင့်ပွင့်လင်းလင်းပြောလိုပါတယ်အဲ့ဒီအန်တီခရစ်တွေဟာဘယ်နေရာ ड़ी မှာပေါ်လွင်တတ်တယ်လဲလို့မေးမယ်ဆိုပါတော့ကျွန်တော်ဘယ်လိုဖြေကြမှာတော့ကျွန်တော်ပေးလိုတဲ့အဖြေကတော့နှုတ်ကပတ်တော်ကိုတဆေးဆိုတဲ့မူရင်းကြစ်လျက်မှုကနေပြီးတော့ဖောင်းကြွစေတဲ့ကြွစေးတွေတွတ်တဲ့နေရာတွေမှာအများဆုံးပေါ်လွင်စေတတ်ပါတယ်။တနည်းအားဖြင့်ကိုကိုကိုတော့ဖြစ်လို့ဖြစ်မှန်းမသိ Gnosticism ခေါ်အဘိညာဉ်ဆရာကြီးတွေအဖြစ်ကိုကိုကိုအထင်ကြီးလာမှုတွေကြောင့်တနည်းအားဖြင့်ယုံကြည်ခြင်းမာနကြီးတွေကြောင့်အဲ့ဒီလိုဖြစ်လာနိုင်တယ်လို့အယူအဆသစ်များရဲ့ဖခင်ကြီးများသဖွယ်ကြော်ကြားခြင်းတဲ့စိတ်ဆန္ဒလွန်ကဲမှုတွေတနည်းအားဖြင့်ကြွားဝါလိုမှုတွေနောက်ပြီးတော့ဝိညာဉ်ရေးရာဘိုင်းတဲ့လူသားဤအသိပညာဘိုင်းဆိုင်ရာမာမာနရစ်တက်မှုတွေမာမာနတက်မှုတွေမခန့်ကျင်စိတ်ပြင်းထန်မှုတွေမလိုတမာစိတ်ပြင်းထန်မှုတွေနှုတ်ကပတ်တော်အားအသုံးချ၍ကုံသွယ်မှုလုပ်ငန်းသဘောထားမျိုးနှင့်ဆောင်ရွက်လိုမှုစတဲ့အကြောင်းတွေအမျိုးစုံအဲ့ဒီတရားခံစည်းရင်းတဲ့မှာပါဝင်လိမ့်မယ်လို့ကျွန်တော်ဆိုချင်ပါသေး။ကျွန်တော်တစ်ခေါက်ပြန်ပြောပြရစီ။အဲ့ဒီအန်တီခရစ်တီဟာဘယ်နေရာတွေမှာပေါ်လွင်တတ်ပါသလဲ။နှုတ်ကပတ်တော်ကိုတဆေးဆိုတဲ့မူရင်းကြည်လင်မှုကနေပြီးတော့ဖောင်းကြွစေတဲ့ကြွစေးတွေသွတ်သွင်းတဲ့နေရာတွေမှာအများဆုံးပေါ်လွင်စေတတ်ပါသေး။မိမိကိုယ်ကိုမိမိအဘိညာဉ်ဆရာကြီးများအဖြစ်အထင်ကြီးမှုတွေယုံကြည်ခြင်းမာနတက်မှုတွေအယူအဆသစ်ကိုတီထွင်သူဖခင်ကြီးများအဖြစ်ကြော်ကြားခြင်းတဲ့စိတ်ဆန္ဒလွန်ကဲမှုလူသားဤအသိပညာရေးဆိုင်ရာမာမာနတက်မှုမခန့်ကျင်စိတ်ပြင်းထန်မှုနှုတ်ကပတ်တော်အားအသုံးချ၍ကုံသွယ်မှုလုပ်ငန်းသဘောထားမျိုးနှင့်ဆောင်ရွက်လိုမှုဆိုသောအကြောင်းများအမျိုးစုံပါဝင်လိမ့်မယ်လို့ကျွန်တော်တင်ပြလိုက်ပါ रे မိတ်ဆွေတို့တတ်ရှင်းအပေါင်းတို့ခင်ဗျာခိရေစည်းကြောင်းတွေဘလောက်ပင်ပြောင်းလဲပြောင်းလဲအဖဖျားသခင်ပေးသနာထားတော်မူသောအဖက်လန်းနှုတ်ကပတ်တော်ဟာဒီအတိုင်းဒီအတိုင်းပဲဖြစ်ပါလေအဲ့ဒီလိုပြောင်းလဲခြင်းမရှိတဲ့နှုတ်ကပတ်တော်ကသာဖြင့်ပြောင်းလဲနေသောခိအသီးအသီးတို့ကိုချုပ်ကင်သွားရမှသာဖြစ်တယ်ဆိုရကိုကျွန်တော်သင်သိရသောသမာကျမ်းအဖွဲ့ကအလေးအနက်ခံယူထားပါလေခိပြောင်းလို့ဆိုပြီးတော့သာဝရအဖက်လန်းကိုပုံစံပြောင်းတွေးခေါ်ခြင်းအမျိုးမျိုးတို့ဟာအလွန်အပြစ်ကြီးလာပါလေအဲ့ဒီနေရာဖြင့်ယုံကြည်သူအသင်းတော်တို့ကိုလှည့်ပြားခြင်းများမှန်သမျှတို့ကိုလေခရစ်တော်ဤအသင်းတော်တို့ဟာအစဉ်တစိုက်ခြေမုံသွားရပါလိမ့်မယ်တော်လှန်သွားရပါလိမ့်မယ်ကိုကိုကိုခရစ်တော်၌တည်မီမိအောင်ကြိုးစားသူအစ်စ်အမှန်ဟာဘယ်လိုလူမျိုးဖြစ်တယ်ဘယ်လိုခံယူချက်ရှိရမယ်ဆိုတာတွေ့ကိုတမန်တော်ကြီးရှင်ပေတရုဟာသူ့ရဲ့ဩဝါဒစာပထမစာဆောင်အခန်းကြီး1မှာတုန်းကအခုလိုဖော်ပြထားခဲ့ကြောင်းကိုကျွန်တော်တို့တွေ့ရပါတယ်ထို့ကြောင့်တဲ့တို့ဒီသခင်ဖျား၏ယေရှုတော်ကိုမြည်ဆန်းကြသည်ဖြစ်၍အမျိုးမျိုးသောမနာလိုခြင်းလှည့်ပြားခြင်းလျှို့ဝှက်ခြင်းညူဆူခြင်းကဲ့ရဲ့ခြင်းရှိသမျှကိုပယ်ရှား၍ကဲ့တင်ခြင်းအလိုငှာနှုတ်ကပတ်တရား၏နှုတ်စစ်အဖြစ်ကြီးပွားမိအကြောင်းဖွားစားသောသူငယ်ကဲ့သို့ထိုတရားနှုတ်ကိုအလွန်လိုချင်သောစိတ်ရှိကြလောလူတို့ပယ်ထား၍ဖျားသခင်ရွေးချယ်တော်မူသောအသက်ကြောက်မြတ်ကြီးဟုသောထိုသခင်ထံသို့တင်တို့သည်ရောက်၍အသက်ကြောက်များကဲ့သို့အဆင့်ဆင့်အထက်ထက်တိဆောက်လျက်ရှိသဖြင့်ဓမ္မတိုက်ဖြစ်ကြ၏ယေရှုခရစ်အားဖြင့်ဘုရားသခင်နှစ်သက်တော်မူသောဓမ္မရစ်ကိုပူဇော်ရသောသန့်ရှင်းသောယေပရောဟိတ်မျိုးလည်းဖြစ်ကြ၏ထို့သောနှင့်အညီကျမ်းစာလာပြီကရွေးချယ်သောတိုက်တောင့်အမြင့်ကြောက်မြတ်ကိုဇီးအောင်တောင်ပေါ်မှငါချထား၏ ထိုကြောက်ကိုအမိပြုသောသူသည်ရှက်ကြောက်ခြင်းမရှိနိုင်ရဟုလာတည်း။သို့ဖြစ်၍ယုံကြည်ခြင်းရှိသောသင်တို့၌ကဘုံအစရိရှိ၏။မှန်ပါလေမိတ်ဆွေအပေါင်းတို့။ကယ်တင်ရှင်သခင်ခရစ်တော်သည်ဟုသောအသက်ကြောက်ပေါ်မှဓမ္မတိုက်ကိုအစဉ်အဆက်တိဆောက်သောအသက်တာများဖြစ်ဖို့အရေးအတွက်ကိုသာကျွန်တော်တို့အတူတကွညွှန်မှန်းကြပါစို့။ကြိုးစားသွားကြပါစို့။ကယ်တင်ရှင်သခင်ခရစ်တော်ရဲ့မျက်နှာတော်ကိုထောက်ရှုသူဆရာဟာအလိုအလျောက်နှိမ်ချပြီးသားဖြစ်ရလိမ့်မယ်။လူစားတိကံကယ်တင်ရှင်ရဲ့အသက်တော်စဉ်ခရီးကာလမှာဖော်ပြထားတဲ့ပုံသက်တည်ကောင်းကိုလိုက်နာကြရမယ်။မိမိတို့ရဲ့ရှင်သန်ခြင်းဘဝအသက်တာဟာအဖဖခင်သခင်ရဲ့မေတ္တာတော်အလင်းရောင်ချီကိုဖော်ပြနိုင်ဖို့သာဖြစ်ရမယ်ဆိုတဲ့သဘောတရားကိုတင်ပြပေးသွားခဲ့တာကတော့ခရစ်တော်ဤအမှုတော်မှာရှေ့ပြေးစေတမန်ကြီးအဖြစ်ဆောင်ရွက်ခဲ့ရသူဗတ္တိဇံဆရာယောဟန်ကိုယ်တိုင်ပဲဖြစ်ပါတယ်။ဟုတ်ပါတယ်။ဒီအကြောင်းတွေကိုအခုဩဝါဒစာကိုပြုစုသူတမန်တော်ကြီးရှင်ယောဟန်ကတည်ပြီးတော့သူ့ရဲ့ခရစ်ဝင်ကျမ်းအခန်းကြီး3ထဲမှာအခုလိုအနှစ်သာရအနှစ်ချုပ်ပိုင်းများအဖြစ်တစုတဝေးတည်းကျွန်တော်တို့ကိုဖော်ပြထားကြတာကိုကျွန်တော်တို့တွေ့ရှိနိုင်ပါတယ်။အဲ့ဒီရှင်ယောဟန်ခရစ်ဝင်ကျမ်းရဲ့အခန်းကြီး3အငယ်26မှ28အတွင်းမှာပထမစကြည်ပါယောဟန်ထံသို့လာ၍အရှင်ဖေဟာယော်ဒန်မြစ်တစ်ဖက်၌ကိုတော်နှင့်တကွရှိ၍ကိုတော်သက်သေပေးသောသူသည်ဗတ္တိဇံကိုပေးလျက်နေ၏ထိုသူထံသို့လူအပေါင်းတို့သည်ရောက်ကြပါ၏ဟုလျှောက်လျင်ယောဟန်ကကောင်းကင်ဘုံမှပေးတော်မမူလျင်လူသည်အဘယ်အရာကိုမျှမခံနိုင်ရာငါသည်ခရစ်တော်မဟုတ်ခရစ်တော်ရှိ၌စေလွတ်သောသူဖြစ်သည်ဟုငါဆိုသည်ကိုသင်တို့သည်ငါဤသက်သည်ဖြစ်ကြ၏လူသားတွေကဒီဗတ္တိဇံဆရာယောဟန်ကိုအရှင်ဖျားလို့သွားခေါ်တဲ့အခါကျတော့ငါ့ကိုဖျားလို့မခေါ်ကြနဲ့ကယ်တင်ရှင်သခင်ခရစ်တော်သာလျှင်ဖျားဖြစ်တယ်ဆိုတာကိုသူကြိုတင်ပြီးတော့ပနာမပြုခြင်းဖြစ်ပါတယ်တခါဆက်ပြီးတော့ဖော်ပြပေးလိုက်တာကတော့ထိုသခင်သည်တိုးပွားခြင်းရှိရမည်ငါမူကားဆုတ်ယုတ်ခြင်းရှိရမည်တဲ့အဲ့ဒီကျမ်းမှာပဲအငယ်30မှာအဲ့ဒီလိုဆက်ပြီးတော့တွေ့ရခြင်းပါဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဖဖခင်သခင်ရဲ့မိသားစုဖြစ်တဲ့အသင်းတော်နဲ့ယုံကြည်သူဆရာဟာကိုခြေချထားရတဲ့မြေပေါ်မှာကိုယ့်ရဲ့ဘဝဘေးတာဝန်ကိုယ့်အသက်တာရဲ့ရှင်သန်ခြင်းတွေအတွက်တော့မြေကြီးသားပြီးပြီးယုံ၍ကံ၍စူးစမ်းအားထုတ်၍အတ္တဟိတပရဟိတဆရာတွေ့ကိုလှုပ်ဆောင်သွားကြရမှာဟာသဘာဝတရားဖြစ်ပါတယ်ဒါပေမဲ့ကိုယ့်ကိုဖန်ဆင်းတော်မူသောအနန္တတကုရှင်ဖခင်သခင်ကိုယ်ကိုအပြစ်ဘဝမှရွေးနှုတ်ပြီးတော့သာဝရအသက်ကိုပေးသနာတော်မူသောအဖဖခင်သခင်ကိုကိုးကွယ်ယုံကြည်ရမှာကတော့ကိုဟာမြေနားမှာကပ်နေတဲ့သတ္တဝါဖြစ်ကြောင်းကိုအမြဲသတိရရှိမိမိတို့ကိုယ်ကိုမိမိတို့စိတ်နှိမ်ချခြင်းနောင်တနှင့်ကြိုးပဲ့ခြင်းစိတ်သဘောထားတို့နဲ့သာလျှင်ကိုးကွယ်ဥညွတ်ကြရလိမ့်မယ်။သမိုင်းဤသစ္စာဖြစ်တဲ့သမာတရား၌တည်၍ခရစ်တော်ကိုအကျွင့်မဲ့ချစ်ခြင်းအဖြစ်သာလျှင်သူရဲ့ဘုံတကူနာမတော်ကိုထင်ရှားစေခြင်းအဖြစ်အသက်ရှင်သန်သွားကြရမှာဖြစ်ပါလေမိษွေတို့မိษွေတို့ကျွန်တော်တိတ်ပြီးတော့သင်ငန်းစာယူတဲ့ကိုယ်တိုင်ဝန်ခံချက်တစ်ခုကိုတင်ပြရသောသမာကျမ်းရဲ့ဆရာကြီးဒေါက်တာဂျေဗန်နန်မက်ဂီဖော်ပြသွားခဲ့ပူပါလေဒီအကြောင်းကိုစိမ့်စိမ့်ဖတ်ရှုရင်းနဲ့ကျွန်တော်ယဉ်တဲ့မှာအလွန်လှုပ်ရှားမိပါလေလှုပ်ရှားရမှတဖန်အလွန်ကောင်းမွန်တဲ့ဝိညာဉ်ရေးအသည့်တရားသစ်တစ်ခုကိုလည်းခံစားရမိတယ်လို့ပဲဆိုတာကိုကျွန်တော်သက်သေခံခြင်းပါလေတခြားမဟုတ်ပါဘူးဓမ္မပါရဂူဘွဲ့ကိုသူရတဲ့အချိန်မှတုန်းကဩဓမ္မပညာစပြီဓမ္မရေးအတွေးအခေါ်တွေးအရာမှတော့ငါအတော်ကြီးကိုပိုင်နိုင်သွားပြီပဲဘုရားသခင်အမှုတော်ကိုထမ်းဆောင်ဖို့နေရာမှာလဲဂုံတရတိအင်အားတွေအတော်ကြီးပြည့်စုံသွားပြီပဲလို့ဒေါက်တာမက်ဂီဂုံယူမိတယ်စေရနာဇောတွေနဲ့လဲအာကောင်မောင်းတန်အမှန်တကယ်ခံစားမိတယ်တနည်းအားဖြင့်အကောင်ကြီးစည်ရင်ဝင်သွားတယ်လို့ကိုကိုကိုထင်မိခြင်းပဲပေါ့ဒါမဲ့ဒီသင်သိရသောသမာကျမ်းဟာအဲ့ဒီအတတ်ပညာနဲ့ဘာမှတုန်နှိုင်းလို့မရတဲ့အရှိန်တကိုးတစ်ခုရှိနေသေးတယ်ဆိုတာကိုတော့အတွေ့အကြုံအရသာလျှင်သူဟာတွေ့၍နားလည်လာရတယ်။သူအိုမင်းရင်ရောပြီးတော့ကွယ်လွန်ကန်ဤအချိန်အိုမင်းရင်ရောရည်ရွယ်လာတဲ့အချိန်အထိဒီကျမ်းရဲ့စာပေကိုလိုက်စားရင်းနဲ့စာပေအစုအဝေးအမြောက်အများကိုသာသူဟာပို့ပြီးတော့ကျွန့်ကျင်တယ်။ရှာဖွေလေတွေ့ရှိလေဆိုသလိုဖြစ်တဲ့ဝိညာဉ်အသက်နဲ့တကူအရှိန်ကိုတော့ဖမ်းလို့ကိုမကုတ်နိုင်အောင်ဖြစ်ကြောင်းဝန်မခံရင်မဖြစ်ဝန်ခံလာရမိတယ်။တနည်းအားဖြင့်ကိုဟာကြာလေသေးလေသေးလေနဲ့သေးနှုတ်သွားပြီးတော့ဒီစာပေအသက်ဝိညာဉ်ဟာဘလောက်ကြီးလေကြီးလေဖြစ်လာတယ်ဆရာကနားလေခံစားလာမိတယ်ဆရာကရှင်းလင်းပြတ်သားစွာတက်သီးခံသွားခြင်းပါ။ဟုတ်ပါတယ်။ ကျွန်တော်ပြောခဲ့တဲ့အတိုင်သူ့ရဲ့ဒီသက်သေခံချက်ကိုဖတ်ရင်းနဲ့ကျွန်တော်ယင်တဲ့မှာအလွန်လှုပ်ရှားမိပါတယ်လှုပ်ရှားရမှတဖန်အလွန်ကောင်းမွန်တဲ့ဝိညာဉ်ရေးအသည့်တရားကိုခံစားရရှိပါတယ်မိတ်ဆွေတော်တတ်ရှင်တို့ကိုလည်းဒီအတိုင်းပဲခံစားစီခြင်းပါတယ်မှန်ပါတယ်မိတ်ဆွေအပေါင်းတို့အသက်နှင့်အမျှဖက်တွဲထားရမယ့်ယုံကြည်ခြင်းတရားနဲ့အတူယုံကြည်ခြင်းတရားကိုလှည့်ပြားမှုအလုံးစုံတို့ကိုသာဝရအသက်ကိုဝန်ခံတဲ့ဂတိတော်တရားနှုတ်ကပတ်တော်အဖြစ်အနိုင်ယူသွားကြဖို့လိုပါ रे ဒီလှည့်ပြားမှုအားလုံးတို့ကိုကြော်လွှားသွားနိုင်ဖို့လိုပါ रे အေဖဲဩဝါဒစာအခန်းကြီး1မှာဖော်ပြထားတဲ့အတိုင်းပဲအလုံးစုံတို့ကိုအလုံးစုံတို့နှင့်ပြည့်စုံစေတော်မူသောဘုရားသခင်၏ပြည့်စုံခြင်းသည်ခရစ်တော်ဖြစ်၍ထိုခရစ်တော်ဤကိုဖြစ်သောအသင်းတော်သည်၎င်းယုံကြည်သူတိုင်းတို့သည်၎င်းခရစ်တော်အဖင်ပြည့်စုံလျက်ရှိကြပြီသာဖြစ်ပါ रे အခြားအပူဆောင်တွေးခေါ်မှုအ내ဖွင့်မှုအကြဲချက်မှုအပြော့ဇွဲဆွဲမှုပြုပြင်ပြောင်းလဲမှုတို့အရှင်းမလို့အကြောင်းပါခမညာ
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါ रे နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးခန်းကြီး2အခန်းငယ်29ကနေ29အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။